မနိုင်ငံမှာနှစ်နှစ်ကျော်ပိတ်ထားတဲ့နိုင်ငံတကာလေကြောင်းလိုင်းတွေရှေ့လာတဲ့ပြန်ဖွင့်ဖို့ကြေညာလိုက်တာကြောင့်ခီးသွွားလုပ်ငန်းရှင်တွေကြမျှော်လင့်ချက်တွေထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းကိုဗစ်ကာယောဂါနဲ့ပြီးခဲ့တဲ့နှစ်တည်းစစ်အာဏာသိမ်းတာကြောင့်နိုင်ငံရေးအကျပ်တဲတွေထိခိုက်မှုတွေကြုံတွေ့နေရတဲ့ခီးသွွားလုပ်ငန်းပြန်လည်နလန်ထူဖို့ကတော့အချိန်ယူရနိုင်တယ်လို့ခီးသွွားလုပ်ငန်းအတိုင်းဝိုင်းကပြောပါတယ်။မြန်မာနိုင်ငံခီးသွွားလုပ်ငန်းအတွက်စိန်ခေါ်မှုတွေနဲ့အလားအလာတွေအကြောင်းလုပ်ငန်းရှင်တချို့နဲ့ဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကအခုလိုတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့တကြံပြီးမြန်မာနစ်ဆန်တရက် AD ဆက်ခွန်မှာအခုလိုပြန်ဖွင့်မယ်ပေါ့မြန်မာနိုင်ငံခီးသွွားသင်းဥက္ကဋ္ဌဦးနနောက်ဟန်က
ကျွန်တော်တို့ခီးသွွားကဏ္ဍအနေနဲ့ကြည့်မယ်ဆိုတော့ဒါအင်မတန်ကောင်းမွန်တဲ့အရေးတစ်ခုလိုပဲကျွန်တော်တို့ပြောမှာနှစ်နှစ်ကျော်ပိတ်ဆို့နေတဲ့ကာလအတွင်းမှာဒါပြန်လဲပြီးတော့ပွင့်လာတယ်ပွင့်မှုတော့အခွင့်အလမ်းတွေဖြစ်လာတယ်ပေါ့နော်အခုလောလောဆယ်ကတော့ခီးသွွားလုပ်ငန်းကကြီးပါခီးသွွားရင်လည်းပတ်သက်ရင်လဲပတ်မှုက0လို့တော့ပြောလို့ရတဲ့လုံးဝမလဲပတ်တော့ဒီပုံမှန် commercial flight တွေနဲ့ပြန်တမ်းမှုမရှိခဲ့ဘူး relief flight တွေနဲ့ပဲပြန်တမ်းတဲ့အထွက်ချောင်းပြည်တွင်းကခီးသွွားတွေလည်းကြီးပါကိုထွက်ရတာအခက်အခဲရှိတယ်ကြီးပါခီးသွွားတွေလည်းပြန်လာဖို့ခက်တယ်ပေါ့နော်ဒါကြောင့်မလို့ဒီမကြာခင်အတွင်းမှာခီးတဲ့တွေပြင်ရလာမယ်ပထမဆုံးဒီ business visa နဲ့ကိုဒီမြန်မာနိုင်ငံထဲမှာခီးသွွားလုပ်ငန်းတွေရှိတယ်ဒါပေမဲ့ဒီ relief flight မှာလိုက်ပါတော့မရဘူးဖြစ်နေတာပေါ့နော်အဲ့ဒီသူတွေအကုန်လုံးဒါပြည်တွင်းကနေပြည်ပကိုဒီစီးပွားရေးကနေသွားမဲ့သူတွေလည်းဒီ business traveler တွေပထမဆုံးလာရောက်လဲပတ်နိုင်တဲ့အခြေအနေတွေဖြစ်လာမယ်အဲ့ဒီနောက်မှာဒီအပန်းပြေခီးစဉ်နေရာနောက်ပိုင်းကျရင်တော့ဒါထက်လာမှာပေါ့နော
်ဒီပေါ်လုံခြုံရေးကြောင့်အမည်မဖော်လို့တဲ့စီးပွားရေးလိလာဆုံးသက်သူတူကတော့
အရင်ကတည်းကဆိုင်တော့နိုင်ငံရောက်ထွက်ဖို့အတွက်တော့ဈေးပိုသက်သာရဲ့ flight နဲ့ထွက်လို့ရတော့မှာပေါ့နော်ဒါမျိုးလည်းအခုကကိုဗစ်ကာလရေးဖြစ်နေရဲ့လေကြောင်းလဲနေရလဲဟိုတခြားနိုင်ငံမှာဆိုလဲအများကြီးလျှော့နေရပေါ့နော်အရင်ကတော့အများကြီးတော့လိုက်တတ်မှာမဟုတ်ဘူးတော့ကိုဗစ်အခြေအနေမျိုးကြောင့်လည်းဖြစ်နိုင်နေပေါ့နော်နောက်တစ်ခုကဆိုတော့အားသာချက်ဆိုလို့ရှင်ကရင်တော့ဆိုရင် air cargo ပေါ့နော်လေကြောင်းလဲနေပြီးမှပစ္စည်းအတင်သွင်းနေတာမှာ release flight တွေပဲရှိရဆိုတော့ cost တော့ညားတာပေါ့နော်အဲခုလိုပြန်ပြီးတော့ဖွင့်မယ်ဆိုရင်တော့ဒီ air cargo ကြီးများလာနိုင်နေပေါ့နော်များရင်တော့လဲ cost ညားတတ်တာပါမှာပေါ့နော်ဒါကတော့စဉ်းစားကြည့်ရပါဒါပေမဲ့တခြားတစ်ဘက်မှာလဲစဉ်းစားမယ်ဆိုလို့ရှင်လေရင်စီကဈေးရမ်းတက်နေတော့ပေါ့နော်မရောရလို့လည်းဖြစ်လာနိုင်ပြောစီလို့ပြတ်လာနိုင်တာဖြစ်နိုင်တယ်ပေါ့
အဲဒီတော့အခုလိုလေကြောင်းလိုင်းတွေပြန်ဖွင့်လာပြီးခီးသွွားဗီဇာအနေထားပွင့်လာဖို့ကိုမေးရမှာလဲဦးနောက်နောက်ဟန်က
အခုလောလောဆယ်နဲ့ဗီဇာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုညွှန်ကြားချက်ထုတ်ပြန်နေမရှိသေးဘူးဗျာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းမကြခင်မှာထွက်ပေါ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေတယ်အခုလောလောဆယ်အဖြစ်ဆိုရင်တော့ဒီနိုင်ငံတွေကိုဒီဗီဇာလျှောက်ထားမှုတွေရောဗီဇာအွန်ရိုက်ဗယ်တွေရောနောက်တစ်ခါ e-visa တွေရောအကုန်လုံးပိတ်ထားသေးတယ်ဒါပေမဲ့ဒီလေကြောင်းလိုင်းတွေဖွင့်ပြီးတဲ့အပေါ်မှာမှဒီဗီဇာနဲ့ပတ်သက်ပြီးတော့ချေဆော့မှုတွေထပ်ပြီးတော့ဒီနိုင်ငံတွေကတော့ e-visa လျှောက်လို့ရတယ်ဒီနိုင်ငံတွေကတော့သက်ဆိုင်ရာတန်ယုံတွေမှာဗီဇာလျှောက်လို့ရတယ်ဆိုတော့ဟာထပ်ပြီးတော့ပေါ်လာပါလိမ့်မယ
်ကိုဗစ်ဖြစ်နှုန်းတင်နှုန်းကျလာတာကြောင့်အခုလိုခီးသွွားလုပ်ငန်းကိုဖြေလျှော့လိုက်ပေမဲ့တခြားကိုဗစ်စီးကမ်းဆိုင်ရာစင်ကာပူတွေဆက်ရှိနေတဲ့အပေါ်မှာလည်းစီပွားရေးလေလာသုံးသက်သူက
လေကြောင်းဝန်ပြန်ဖွင့်လိုက်ဒါပေမဲ့တော့ quarantine နေရာမှာရက်ကမပြောင်းမပြောင်းလို့ရှိရင်လည်းသူစိတ်နာလို့ရှိမှာမဟုတ်ဘူးပေါ့နော်ဆိုရင်ဥမာပါထိုင်းကိုဝင်မယ်ဆိုလို့ရှိရင်ကသူကတက်ဆန်ကိုပေါ့နော်တရက်ပဲနေရတော့တယ်ကိုဗစ်တက်စစ်တယ်အဲ negative ဆိုရင်တော်လို့ရပြီပေါ့နော်ဆိုတော့တရက်ပဲပေါ့နော်တရက်ပဲဆိုပါပြီးတော့ညတော့ဖြင်းကဒီအချိန်ကလေဘူးပတ်ဖို့အတွက်တရက်ပဲဆိုအဆင်ပြေရပေါ့အခုကအဲမနေရောက်ဆောက်ဝင်တယ်လေ quarantine အနေနဲ့မယ်ပေါ့နော်တက်ဆန်နဲ့ကျင်းစီရမယ်အဲဆိုလို့ရှိရင် cost အရင်များရဲ့ဆိုတော့ဒီမှာစိတ်ဝင်စားမှာတော့မဟုတ်ဘူးပေါ့နော်ပြီးသွားလုပ်ငန်းတွေတော့အရင်ကြီးအဆင်ပြေလို့တော့မထင်အဲ့ဒါကိုပြင်တော့ဘယ်လိုမျိုးဖြစ်လာနိုင်လဲတော့မသိဘူးပေါ့နော်ဆောက်ကြည့်ရမှာပဲ
ဒါအပြင်မနစ်ကစစ်အာဏာသိမ်းပြီးနိုင်ငံရေးမတည်ငြိမ်မှုကလည်းစင်ကာမှုဖြစ်နေတာကိုဦးနနောက်ဟန်က
2021နဲ့22ကြားထဲမှာတော့ကိုဗစ်ကြောင့်လဲပါသလိုဒါနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လည်းဧည့်သည်တွေရဲ့ဒါမလာတာလည်းပါတယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့အခုပြန်ဖွင့်နေဆိုပေမဲ့လည်းနိုင်ငံရေးတည်ငြိမ်မှုရှိမှသာနိုင်ငံတကာခီးသွားတွေကပြန်လာမယ့်အခြေအနေရှိတယ်။ဒါကြောင့်မလို့ဒီအပေါ်မှာအခုလက်ရှိခီးသွွားလုပ်ငန်းတွေအခြေအနေကပြင်ဆင်တာမှုတွေအများကြီးမလုပ်ထားသေးဘူး။ဘာကြောင့်လဲဆိုတော့နိုင်ငံရေးတည်ငြိမ်မှုကုလသမဂ္ဂမရှိသေးဘူးပေါ့နော်။မရှိသေးတဲ့အကြောင်းခီးသွွားလုပ်ငန်းကချက်ချင်းချင်းအခုဖွင့်အခုချက်ချင်းဝင်လာနိုင်တဲ့အခြေအနေမျိုးမရှိသေးဘူး
။ဒါကြောင့်ခီးသွွားလုပ်ငန်းပုံမှန်ပြန်ဖြစ်နိုင်ဖို့အနည်းဆုံး6လကနေတစ်နှစ်အထိအချိန်ယူရနိုင်တယ်ဒီထက်နိုင်ငံရေးမတည်ငြိမ်မှုပိုပြတ်လာရင်တော့မျှော်လင့်ချက်ပါပြတ်သွားနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ